မြပြည်မှာထုတ်ဝေတဲ့အစိုးရပိုင်းသတင်းစာတွေကိုမြင်ရတဲ့အခါနိုင်ငံသားတွေကခမရိုးနိုင်ငံကလူတွေဟာအစည်းအဝေးနဲ့အခမ်းအနားတွေအများကြီးလုပ်ကြတယ်နော်လို့တန်တော်ပြောကြလို့ရှိပါတယ်ခမရသတင်းစာတစ်ခုလုံးအစည်းအဝေးနဲ့အခမ်းအနားဓာတ်ပုံတွေကိုအသားပေးပေါ်ပြကြလို့ဖြစ်ပါတယ်ဒါတောင်သူတို့ကမြန်မာစာမဖတ်တတ်လို့ပါရေကာရာဖွင့်ပွဲအခမ်းအနားသတင်းမျိုးမှာအဲ့ဒီရေကာရာကြောင့်လူတွေလျှက်စင်ပြီးဘယ်လောက်နိုင်ငံဝင်ငွေဘယ်လောက်ရမလဲဆိုတာကိုဦးစားမပေးပဲဘယ်ဝင်ကြီးကဘယ်အချိန်ရောက်လာတဲ့အခါဘယ်လူတွေကဘယ်လိုကြိုးဆိုပြီးဖဲကြိုးကိုဘယ်လိုဖြတ်လို့မိုးပြန်ပူပေါင်းတွေဘယ်လိုလွှင့်တင်လိုက်တယ်ဆိုတာတွေအဓိကထားပေါ်ပြတာမျိုးကိုဒီနေ့ကဘာပေါ်မှာတော့မတွေ့ရတော့ပါဘူးဒါဟာ1962ခုနှစ်ဗိုလ်ချုပ်နေဝင်အာဏာသိမ်းကြတဲ့ကစစ်အစိုးရအဆက်ဆက်ကျင့်သုံးခဲ့တဲ့အမွေအနှစ်ပါအစိုးရနဲ့ပုဂ္ဂလိကသတင်းစာအများပြားမှာနှစ်ပေါင်းများစွာတာဝန်ထမ်းခဲ့တဲ့အယ်ဒီတာဦးသိန်းအေက
ကျွန်တော်တို့သတင်းစာလုံငန်းကမှရှိနေတဲ့ဒီတွေကအကြီးအစိုးရလက်ထက်နဲ့လှုပ်လာခဲ့တဲ့ဒီတွေလေဒီအယ်ဒီတာတွေပဲဒီဝန်ထမ်းတွေပဲပြောရရင်ခောက်ရိုးကျိုးနေအချုပ်ပြောရလို့ရှိရင်ဒီဆရာဦးအောင်လာထွန်းတော်ကကျွန်တော်တို့နယ်လာဒီနာဆရာကင်းမှာအတူလှုပ်ပြီးမှဒီရောက်သွားတာလေရေးနေပါတယ်ဟိုသူတို့မှာလုံနိုင်တဲ့စွမ်းရည်ရှိတယ်ကျွန်တော်သိတယ်အဲ့မဲ့လုံခွင့်မတာတာလားဒါမှမဟုတ်လုံခွင့်ပေးထားရတဲ့မလုံရဲတာလားတော့ဒါတော့ကျွန်တော်လည်းမွေပန်တာဘူးသူတို့ရည်ရလည်းမဖြစ်နိုင်ဘူးသူတို့ပုံမှန်ရှိတဲ့ control တွေရှိအောင်ပါပေါ့
အစိုးရသတင်းစာတွေဟာအစည်းအဝေးမှတ်တမ်းဖြစ်နေတယ်လို့ပြောကြတဲ့နောက်တူကတော့7 day news ကအက်ဒီတာချုပ်ကိုအာမန်ပါခင်ဗျာ
အစိုးရဘက်ကနေဝါရဖြန့်ကျင်တဲ့ဟာပြောကျင်တဲ့ဟာပဲအဓိကအသာပေးပြီးတော့ပြောတာပါဟိုတချို့ဟာတွေမှာလူတွေတင်းတင်းအသိလိုက်တာပါတယ်ဆိုပေမဲ့လည်းအနေချင်းမှာအဓိကတော့ဟိုစစ်စိုးရလက်ထက်ကပုံလန့်မျိုးပါ
2023ခုနှစ်လောက်မှာပုဂ္ဂလိကသတင်းစာတွေပြန်လဲပေါ်ထွက်လာတဲ့အခါအစိုးရသတင်းစာတွေရဲ့ကဏ္ဍအဆုံးသတ်သွားတော့မယ်လို့ထင်မြင်ခဲ့ကြပေမဲ့လက်တွေ့မှာခင်လို့မဖြစ်ခဲ့ပါဘူးဦးသိန်းကြီးက
ပုဂ္ဂလိကသတင်းစာကတာမင်းကမဖြစ်သေးတဲ့အချိန်သတင်းစာကိုသူက300နဲ့ရောင်းနေတဲ့အချိန်မှာအစိုးရကပေါက်သေးရတရားပဲရှိတယ်။တရားကိုစာမျက်နှာကလည်းသူက30ကျော်လောက်ရှိတယ်။နောက်တစ်ခုကနိုင်ငံတော်သတင်းတွေက9နာရီလာတယ်။သူပုဂ္ဂလိကတွေကအဲ9နာရီကိုစောင့်ပြီးလောက်ရတယ်။အဲ့တော့ဟိုနယ်ရီပို့တဲ့ခါကျတော့တော်တော်မမီဘူး။မီတဲ့ခါကျတော့အစိုးရရဲ့တကယ်ထုတ်ပြန်တဲ့သတင်းတွေကျွန်တော်တို့ပုဂ္ဂလိကမှာပါဖို့တော်တော်အားနည်းတယ်ပေါ့နော်။အခုကတင်လာကြအလိုမဟုတ်ဘူးသူက7နာရီဆိုပေမဲ့7နာရီမတိုင်ခင်နဲ့တို့ဒီမှာအဲ့ဒီတင်းနဲ့ရနေပြီဆိုတော့ပြင်းချင်းနေပူရတာပေါ့လေအဲ့ဒီချမ်းကြီးရတယ်အဲ့ဒါလည်းတစ်ပိုင်းပါတယ်လေဒီမှာမန္တလေးကိုပို့မဲ့တင်းစာဒီလိုမြန်မာနိုင်ငံမှာဒီရန်ကုန်ကနေပြီးရိုက်ရတယ်ရန်ကုန်ကနေပြီးတော့မန္တလေးကိုညနောက်ဆုံးက9နာရီခွဲနောက်ဆုံးတော့ဖြစ်တယ်9နာရီခွဲကိုမန္တလေးကားတွေရောက်မှုဆိုရင်ကျွန်တော်တို့ခေါင်းပေးတယ်ရတယ်အနည်းဆုံး6နာရီခွဲ9နာရီမှာပေးပါအဲ့ဒါရိုက်ချင်လို့ခေါင်းချင်လို့လေအဲ့တော့အထူးကတင်းစာမှာကျတော့မန္တလေးမှာတိုက်ခွဲရှိတိုက်ခွဲရှိတော့ကျွန်တော်တို့ရန်ကုန်ကနေပြီးတော့ဒီပတင်းတွေကိုမန္တလေးကိုကိုဝါကိုပို့လိုက်တယ်။ပုံမှန်ရိုက်တယ်။ရိုက်ပြီးတော့ပုံမှန်ဖြန့်လိုက်တယ်။ဒီကတင်းစာက9နာရီလောက်ဆိုရင်ဆိုင်တွေပေါ်မှာဖတ်လို့ရတယ်။ပုံတိကတင်းစာကစောလုံးဖြန့်နိုင်ရင်ဒီက9နာရီ10နာရီလောက်ဖြန့်ပြီးမှလည်းဘယ်လိုမှမဖြစ်နိုင်ဘူ
း။တကယ်တော့ Facebook လိုလူမှုမီဒီယာတွေပေါ်လာတဲ့အတွက်ကဘာတစ်ခွင်မှာပုံနှိပ်မီဒီယာခက်ကမေးမိန်နေပါပြီခင်ဗျာ။ 11 Media Group Editor ချုပ်ကိုဝေဖြိုးက
ပုံတိက Independent Media တွေကရက်တည်ရတာနှစ်ခုပဲရှိတော့သတင်းစာ channel ရဲ့ရောင်းရဝင်ငွေရေအဲ့ဒီသတင်းစာကြော်ညာတွေမှာလာပေါ်ပြတဲ့ကြော်ညာဝင်ငွေဒီနှစ်ခုပေါ်မှာပဲအခြေခံပြီးအခြေတည်ပြီးရည်တည်ကြရတာဆိုတော့အဲ့ဒီသတင်းစာမှာလာပြီးတော့ထည့်သွင်းတဲ့ကြော်ညာတွေလည်းအခု digital platform တွေအများကြီးပေါ်လာတယ်အထူးသဖြင့် Facebook လိုဟာမျိုးတွေပေါ်လာတဲ့အတွက်ဒီ print ပေါ်မှာကြော်ညာရှင်တွေစိတ်ဝင်စားမှုနှေးသွားပြီးအဲ့တော့သတင်းစာတွေတော်တော်များများရပ်နားသွားတယ
်ကိုအာမန်ကလည်
းဒီမုံနဲ့ညီမအလင်းကတကယ်တကယ်ကျတော့နှစ်ဆောင်ဆိုပေမဲ့တစ်ဆောင်နဲ့တစ်ဆောင်ပေါ်ပြတာ90ရာခိုင်နှုန်းတော့ကအတူတူပဲဆိုတာအဲ့တော့ဆောင်းလုံးမရက်ခင်တော့တဆောင်းလောက်ကိုရက်ပြီးပြီးတော့ပုဂ္ဂလိကသတင်းစာတွေအတွက် speed ပိုရအောင်လုပ်ပေးတာမျိုးစင်တော်လေးကောင်းမယ်ဆိုပြီးကြံလေးပြူတယ်ဟိုကြုံတိုင်းလဲဆာမျက်နှာပေါ်လဲရေးရပါတော့
ဒီနှစ်ကျင်းပမဲ့ရွေးကောက်ပွဲလွတ်လပ်မျှတဖို့အတွက် Facebook ရဲ့ဩဇာလွှမ်းမိုးမှုကိုစိုးရင်တယ်လို့ကိုဝေဖြိုးကပြောပါတယ်ခင်ဗျာ
ဒီလိုရွေးကောက်ပွဲလိုကာလမျိုးမှာတမာတမတ်မကြတာဒီဒီဘဝနေပြီးတော့ခြေလေဖို့ကြိုးစားတာတွေကိုလုတ်လာနိုင်မလားဒါနောက်တစ်ခုက mainstream media တွေကိုဘလောက် Facebook ကနေပြီးတော့သိချုပ်မလဲဆိုတော့ဒါကိုကျွန်တော်တို့ကစိုးရင်စိတ်တည်ရှိနေဒီ ND စိုးရရဲ့ဒီ Facebook ပေါ်မှာထားတဲ့သဘောထားမူဝါဒ Facebook ရဲ့ကျွန်တော်မြန်မာနိုင်ငံပေါ်မှာထားတဲ့သဘောထားမူဝါဒစီမင်းချင်တာဒါရဲ့ပုံမှန်လင်းလင်းရှင်းပြတဲ့နည်းနဲ့လို့ကျွန်တော်တို့ကမြင်တာ
အကိုအမန်ကလည်းပြည်သူတွေသိလို့တဲ့သတင်းတွေနဲ့သိတဲ့နဲ့သတင်းတွေကိုကျင့်ဝတ်နဲ့အညီသူတို့စူးစမ်းတင်ပြနေတယ်လို့ပြောပါတယ
်ကျွန်တော်လူတွေသိကျင်တဲ့သတင်းလည်းပါပါတယ်နောက်တချို့ဟာတော့လူတွေကြိုက်ရှင်မှာတော့ကြိုက်မယ်ဒါပေမဲ့ဟိုလူတွေသိကိုသိတဲ့ဆိုတဲ့သတင်းမျိုးတွေကျွန်တော်ကျောင်းနဲ့အညီပေါ့ဆာဖက်သူစီအမြန်ဆုံးရအောင်တင်ဆက်မယ်ဆိုပြီးတော့ဒီကတော့ကျွန်တော်တို့အမြဲတမ်းတမုထားတော့ di bidu dia di bangun mah, jenaruk lucu ni jauh nara, demokrasi sini mah luar, berencana mana ini ayah buluah, alamah jenaruk sumpah doa ni khamal, memang kan sumpah ni mah suruh, jenaruk aku belu seni berpih pih, berencana mah suruh dia no, aku sape tu dia, mana orang no, jenaruk lah jenaruk ni jualan ni mah.
Soal by media rita si dah ha, dia ni Russia lo, komunis soal dia jantung pun pih ni barai. Nampaknya demokrasi negara itu ini, penjajah hujan tanahku piatin di milu, lula swa sangat berat topok kau, lula duduk piobarik mea, kau ini piogale.
Kalau kulaji penjajah hujan tanah usah ni de, penjajah hujan itu dulu susah la, di media ni beri ya, tarik tu dia bersu teruk bodi bar. Kau tu, tamu orang ni betul macam ni, kau tu dia media ini tuh suni de, tamu orang baga dengan penjajah puan ni dia tuh suni ni mulai lalu de, bila soya tanah ni masih de, dengan tu penjajah puan dia dia media itu tiga bising jangan yang ini. Kalau china ni ambil dulu tiga ni, tiga ni hari tu penjajah ni macam ni, penjajah hujan tanah susah o, soya tanah susah o, logo malu lah.
Di USA ko, uten ini ko aman kali, tau kamera, okay? Today, Lunga Media the Marui Mienwigaro, Democracy Nanganwe Jensenwego, Tinhan Nivare Kamia, Bogliga Media Ration Nambo, Yeji the Lu, Nguije in Ashidu Due, Atonchaka, my people, Three Tajavalu, Taitombiazi.